မြန်မာနိုင်ငံမှာကျင်းပပေးစည်းထားတဲ့သမိုင်းဝင်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီကိုဦးတည်တဲ့လမ်းကြောင်းမှာရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးအပြောင်းလဲလူကျင်တဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသခဲ့ကြတဲ့မြန်မာလူထုရဲ့အောင်ပွဲဖြစ်တယ်လို့ပြည်ထောင်ကြီးချုပ်ဒေးဗစ်ကင်မရွန်ကအကြေကျေပြောဆိုလိုက်ပါတယ်။အဆိုရတဲ့ဖွဲ့စည်းမှုရှိတာနဲ့အမျှငြိမ်းချမ်းစွာနဲ့ချောမွေ့စွာအသွင်ပြောင်းရေးအတွက်သက်ဆိုင်သူတွေအားလုံးအတူတကွလက်တွဲလှုပ်ဆောင်ဖို့တိုက်တွန်းပါကြောင်းလည်းပြည်ထောင်ကြီးချုပ်ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီမိုကရေစီနည်းလမ်းပိုကျပြီးတော်ဝင်ခံမှုရှိတဲ့အစိုးရတရားပေါ်ပေါက်ရေးဆက်လက်လှုပ်ဆောင်နေကြတာနဲ့အမျှဒီရွေးကောက်ပွဲမှာမဲပေးခွင့်မရသူတွေအပါအဝင်မြန်မာလူထုကိုထောက်ခံအားပေးဖို့ပြည်ထောင်နိုင်ငံကအစဉ်သင့်ရှိပါတယ်လို့လည်းဝန်ကြီးချုပ်ကမ်ရွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူကနေဒါဝန်ကြီးချုပ်သစ်ဂျက်စတင်ထရူဒိုကလည်းတမိုင်းဝင်ရွေးကောက်ပွဲအတွက်မြန်မာလူထုကိုချီးကျူးဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်တစ်ခုမှာဖော်ပြထားပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းဒီလမ်းမိုင်းဆိုင်ရာစိန်ခေါ်မှုတွေရှိပေမဲ့လည်းဒီရွေးကောက်ပွဲတွေဟာပုံမူပွင့်လင်းပြီးပို့ပြီးတော့ဒီမိုကရေစီနီးလမ်းကြတဲ့လူအဖွဲ့အစည်းတရက်စီမြန်မာနိုင်ငံဆက်လက်အသွင်ကူးပြောင်းရေးမှာအရေးကြီးတဲ့မှတ်တိုင်တစ်ခုဖြစ်ပါတယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဘယ်လိုအငင်းပွားမှုသဘောထားကွဲပြားမှုတွေပဲဖြစ်ဖြစ်အပြူသဘောဆောင်ဖြည့်ရှင်ရေးအတူတကွာလုပ်ဆောင်ကြဖို့နဲ့ရွေးကောက်တင်မြှောက်ခံရတဲ့အစိုးရအဖွဲ့တွေကိုငြင်းချမ်းစွာလွှဲပြောင်းရေးသက်ဆိုင်သူအားလုံးကိုအားပေးပါတယ်လို့ဆိုပါတယ်။မြန်မာလူထုဟာအဲ့ဒီလိုအခြေအနေကိုရရှိခံစားတတ်ပါတယ်လို့လည်းကနေဒါဝန်ကြီးချုပ်သစ်ဂျက်စတင်ထရူဒိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။